ကချင်လူမျိုးရေးအဖွဲ့ KIO နဲ့တွေ့ဆုံဆွေးနွေးလိုတဲ့အကြောင်းဇန်နဝါရီလ19ရက်နေ့နေ့စွဲနဲ့ KIO ဥက္ကဋ္ဌဦးဆောင်ခရထံကိုလိတ်မှုပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီကပြေပို့ခဲ့တဲ့စာကိုတနင်္ဂနွေနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။ဒီစာနဲ့ပတ်သက်လို့ KIO ရဲ့ပြောရေးဆိုခွင့်ရှိသူကအတည်ပြုခဲ့ပြီးတော့မကြခင်မှာအကြောင်းပြန်ကြားသွားမယ်လို့ VOA ကိုပြောပါတယ်။တစ်ချိန်တည်းမှာပဲအစိုးရအနေနဲ့ပြောတဲ့အတိုင်းလိုက်နာဖို့လိုတယ်လို့ပြောတာရှိတယ်လို့ကချင်ပြည်နယ်ဘက်မှာလည်းဒီကနေ့အထိတိုက်ပွဲတွေဆက်ဖြစ်နေတော့မယ်လို့ဆိုပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတော့နိုင်ကုန်းအင်ကသတင်းပြပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကနေတွေ့ဆုံညှိနှိုင်းဆွေးနွေးရေးနဲ့ပတ်သက်ပြီးတော့ KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့ဥက္ကဋ္ဌစီကိုလိတ်မှုပြီးတော့ဒီကနေ့ရက်စွဲနဲ့ကန့်လန့်လိုက်ခဲ့ပါတယ်။ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီရဲ့ကန့်လန့်ချက်ကို KIU အနေနဲ့မကြမ်းခင်ပြန်ကြားသွားမယ်လို့လည်းပြောရေးဆိုခွင့်ရှိသူဦးလန်းနန်ကအခုလိုပြောပါတယ
်။ဒီဆောင်ပြန်ကြားချက်တစ်ခုတော့ဒီလိုတော့ရှိပါလေလူကြီးတွေကဆွေးနွေးတာမြင်တာမျိုးပေါ့နော်အမြင်စုစည်းတာမျိုးလုပ်နေကြတယ်ခင်ဗျာတစ်ချာအချင်းတော်တဲ့မှာတော့ကျွန်တော်ဂျန်ကြားဆောင်တောင်းတော့ဂျန်ကြားနိုင်မယ်လို့မျှော်လင့်တယ
် KIU နဲ့အစိုးရတို့ဂျမ်းမှာယုံကြည်မှုတည်ဆောက်နိုင်ပြီးဆွေးနွေးမှုတွေလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းငင်းချမ်းရေးကျိုးဆောင်ကော်မတီဝင်သူဖြစ်သူဦးလှမောင်ရွှေကအခုလိုပြောပါတယ
်ကျွန်တော်ဒီနေရာမှာထောက်ပြကြတာတော့ KNU နဲ့ဒီကျွန်တော်တို့ဒီပြောင်းသူအစိုးရအဖြစ်ဖက်ကြတာတစ်နှစ်ပြည့်ပြီဟိုတရတမကြားတော့လို့မျိုးဖြစ်တဲ့အဲ့ဒီဟာကိုသိနေတယ်ပြောဆက်ပြီးတော့လည်းကျွန်တော်တို့နောက်အဆင့်ကိုသွားနေတယ်အဲ့တော့ဒီနေ့တော့ယူဂျီကုငငရသွားတယ်လို့ဆိုတော့ကျွန်တော်တို့ကတော့အဆင့်ချနေတယ်အခု KIO နဲ့အစိုးရကြားတဲ့ယူဂျီကုကတော့အတူပြန်ပြီးဆောက်နေတယ်အသိပ္ပံနဲ့ဆက်ယူဂျီကုရယူဝဲဝဲမှာဆွေးနွေးနေတယ်လို့ကျွန်တော်ကတော့အဲ့လို
ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီအနေနဲ့ဒီဇန်နဝါရီလအထက်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့ဆွေးနွေးဖို့ပြင်ဆင်နေတယ်လို့ငင်းချမ်းရေးကော်မတီဝင်သူဖြစ်သူဦးလှမောင်ရွှေကအခုလိုဆက်ပြောပါတယ်
ဒီဦးအောင်မင်းနဲ့ဒီ Peace Center တော့ဦးအောင်မင်းနဲ့ဦးဆောင်တဲ့ Peace Center ကတော့ဦးအောင်မရှိတဲ့ဒီကျွန်တော်တို့ပါတဲ့ဒီ Advisory Body နဲ့ဆင်မြေလာတဲ့မှာလုပ်ခဲ့ကြည့်ရတာတော့သုံးမျိုးရှိတယ်။ဒါ UNFC နဲ့ကျွန်တော်တို့ခုရှိတယ်။နောက် KIO ကလန်နာကအဲ KIO ဘက်ကကျွန်တော်အကြောင်းပြန်လုပ်ဖို့တခုရှိတယ်။နောက် CLN နဲ့ကျွန်တော်တို့ဒီဆင်မြေလာတဲ့မှာကျွန်တော်တို့ဆင်ဆင်မြေလာလုပ်ဖို့ရှိတယ်။ဒီသုံးခုဆင်မြေလာတဲ့မှာလုပ်ဖို့ပြင်ဆင်နေရတာ
။ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီကနေအစိုးရနဲ့ KIO တို့အကြားယုံကြည်မှုတည်ဆောက်နိုင်မှုမျှော်လင့်ချက်တွေရှိနေပြီမဲ့လည်းလက်တလောအခြေအနေအရအစိုးရဘက်ကနေအပြစ်ရဆိုင်မှုကြေညာထားတဲ့ကချင်ပြည်နယ်လက်ကျန်းရံဒေသမှာဒီကနေ့နက်နက်မှလည်းတိုက်ပွဲတွေဖြစ်ပွားနေစေအခြေအနေမှာရှိနေတယ်လို့လည်း KIO ရဲ့ဗဟိုကော်မတီဝင်သူဦးဖြစ်သူနိုင်ငံခြားဆက်ဆံရေးတာဝန်ခံဂျိမ်းလွန်တောင်ကအခုလိုပြောပါတယ
်ဒီမနေ့ရှိနိုင်ရင်လည်းမနေ့20ကတည်းကနဲ့105mm 120mm အကြီးအကျယ်မိုးရွာလို့ခြားနေတယ်ဟုတ်အလကြာရံသူဟိုကလေအပြစ်ခံရစေပါမယ်ဆိုတဲ့နေရာမှာပဲဒါကျွန်တော်တို့ဒီ Lizer area နီးနားမှာပဲအဲဆက်ကီလိုထက်ဘုရားနီးတဲ့နေရာဒီမှာအဲမှာတိုက်ပွဲဖြစ်နေတယ
်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီရဲ့ကမ်းလှမ်းချက်ကို KIU အနေနဲ့ကြိုးဆူပြီးမဲ့လဲအစိုးရဘက်ကနေပေးထားတဲ့ဂရီတိုင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့ KIU ဘူကော်မတီဝင်နိုင်ငံခြားဆက်ဆံရေးတာဝန်ခံဂျိမ်းလွန်တောင်ကအခုလိုဆက်ပြောပါတယ်
ဒါကြီးကတော့သူတို့ရဲ့ရည်ရွယ်ချက်ပေါ့ဗျာသူတို့အပြစ်ခံရသေးတယ်ဆိုတော့ welcome လုပ်ပါတယ်တဲကျွန်တော်အပြစ်ခံရသေးပါတယ်ဗျာဆိုပြီးတော့လူတကာဝိုင်းကြည့်အောင်အဲ့ဒါလုံးချင်းကြောညာချင်းဖြစ်တယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်လဲဆိုလို့ရှိရင်တကယ်လို့သူတို့ပြောတဲ့အတိုင်းသူတို့လိုက်နာတယ်ဆိုရင်တော့ဖြစ်ကိုဖြစ်တယ်ဒါပေမဲ့အခုဟာနိုင်ရင်ပိုင်းအတွင်းမှာလည်းသူတို့တည်းလို့ဆက်ပြီးတော့သူပဲတဲ့ကတိကိုသူပဲဖြစ်တဲ့ဆိုရင်ဒါတော့ကိုစီကိုငါစိမ့်စားဖို့ပေါ့ဗျာအခုကတကပါလုံးကနေသူတို့ကိုအဲ့ဒီအကြိတ်ခတ်ရစေဖို့အဲ့ဒါကိုအကြံပြုလာကြတယ်ရှင်ပါမယ
်မြန်မာဆိုရဘက်ကတော့ KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့နဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်လာအောင်ဆက်လက်လှုပ်ဆောင်နေတယ်လို့အဆိုရတပ်ဖွဲ့တွေအနေနဲ့ကချင်ပြည်နယ်လက်ကျားရံဒေသတွေမှာကပဲနဲ့ရှမ်းပြည်နယ်ပအဝင်တခြားတိုက်ပွဲဖြစ်ပွားနေတဲ့ဒေသအလုံးမှာထိုးစစ်ဆင်တိုက်ခိုက်မှုတွေရပ်တန့်ထားဖို့ညွှန်ကြားချက်ထုတ်ပြန်ထားတယ်လို့လည်းသမရပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်က VOA ကိုပြောခဲ့ပါတယ်။ KIO နဲ့မြန်မာအစိုးရတို့ဟာ1994ခုနှစ်မှာအပြစ်ခံရက်စက်ရေးသဘောတူလက်မှတ်ရေးထိုးခဲ့ပြီးတော့သမရဦးသိန်းစိန်လက်ထက်2013ခုနှစ်မှာနိုင်ငံရေးသိမ်းမှမှုဖြစ်ပွားခဲ့ပြီးတော့တိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတယ်။အခုလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့် KIO ထိန်းချုပ်ရာဒေသနဲ့တရုတ်နယ်စပ်တွေမှာစစ်ပြေးသိမ်းရှောင်တဲ့ဒုက္ခသည်9000ကျော်ရှိနေတယ်လို့ကချင်ဒုက္ခသည်ကယ်ဆယ်ရေးကော်မတီကနေထုတ်ပြန်ထားပါတယ်ခင်ဗျာ